ဒီကနေ့ဖေဖော်ဝါရီလ20ရက်နေ့ညနေပိုင်းမှာထုတ်ပြန်တဲ့ထိုင်းတန်ယုံရဲ့ကြေညာချက်မှာတော့လာရောက်လျှောက်ထားတဲ့သူတွေအဆင်ပြေချောမွေ့စေဖို့တပြိုင်တည်းလူအများအပြားလာရောက်လျှောက်ထားမှုကိုလျှော့ချပေးနိုင်မှုနဲ့ရုံးလုပ်ငန်းဆိုင်ရာဘေးကင်းလုံခြုံရေးအတွက်လူကိုယ်တိုင်တန်ယုံရှိကိုတန်းစီပြီးတော့ဗီဇာလျှောက်ဖို့အတွက်ရက်ချင်းယူတဲ့စနစ်ကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့ဖော်ပြပါရှိပါတယ်။အဲ့ဒီစနစ်အစားအွန်လိုင်းကနေရက်ချင်းယူတဲ့စနစ်ကိုပြောင်းလဲအစားထိုးသွားမှာဖြစ်တယ်ဆိုပြီးတော့လည်းရေးသားထားပါတယ်။လာမယ့်ဖေဖော်ဝါရီလ22ရက်နေ့ကြာသပတေးနေ့ကနေစပြီးတော့
thaicounselor.rangoon.consulate.visa website ကနေရော
ထိုင်းတန်ယုံရဲ့ထုတ်ပြန်ချက်ပါ QR code ကနေပါရှောက်ထားနိုင်ပါတယ်။ထုတ်ပြန်ချက်အရာကတော့ online ကနေရှောက်ထားတဲ့သူတွေကစပြီးတော့သူတို့ရှောက်တဲ့ရက်ကနေတစ်လအတွင်းတန်ယုံဝင်ပြီးတော့ visa ရှောက်ထားတဲ့ရက်ကိုရွေးယူနိုင်မှာဖြစ်ပါတယ်။လျှောက်ထားတာမှာတော့မိမိရဲ့နာမည်တယ်လီဖုန်းအီးမေးလ်လိပ်စာပတ်စပို့နံပါတ်နဲ့ဗီဇာအမျိုးအစားတွေကိုဖြည့်သွင်းပြီးတော့လျှောက်ထားရမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဗီဇာယူတာကိုအွန်လိုင်းစနစ်ကိုပြောင်းလိုက်တာကတော့မကြသေးခင်ရက်ပိုင်းတုန်းကမန္တလေးတိုင်းအောင်မြင်သာဆန်မြို့နယ်ပတ်စပို့ရုံးမှာနိုင်ငံကူးလက်မှတ်လျှောက်ထားဖို့တန်းစီတဲ့သူတွေတဲ့လူအုပ်ပြီးပြီးတော့အသက်သေဆုံးတဲ့အထိရှိလာခဲ့တဲ့အပေါ်မှာထိုင်းတန်ယုံဘက်ကစိုးရိမ်မကင်းဖြစ်လာပြီးတော့လုံခြုံရေးအတွက်ရည်ရွယ်ပြီးအခုလိုပြင်ဆင်တာဖြစ်နိုင်တယ်လို့အမည်မဖော်လိုတဲ့မြန်မာနိုင်ငံရေးသုံးသပ်သူတဦးကပြောပါတယ်။
ဟုတ်ကြတာဘလောက်ဟိုလုတ်ပြီးနိုင်လဲဆိုတာရေနောက်ပြီးတော့တိုင်းရင်းစီမှာပြုစုစုဝင်းနေလေတိုးဝေးပြီးတော့ညာကြီးပြီးတော့ဆောင်းပြီးတော့ဟဲ့တူကင်းယူရတာရေဒါတွေကိုဒီကဘာကြီးပတ်လုံးလုံးရင်းနေရောသူတို့တာယူလုံးလုံးရင်းနေဟိုပြည်ဝေးဖြစ်တဲ့ပုံမှာတုံ့ပြန်လာလို့ပဲအချမ်းမြင့်တော့ယူဆရမယ်ဟိုလုံးလုံးရင်းနေပတ်သက်တဲ့အားတော့ဦးစားပေးရမှာပါမှာပေါ့နော်နောက်ပြီးတော့ဒီဘက်ကစက်ကစားရဲ့ပြည်ရေးတို့လုံးလုံးရင်းတို့ကလည်းတောက်ပြာတာတန်ကွက်တာလည်းရှိကောင်းလည်းရှိမှာပေါ့နော်အွန်လိုင်းနဲ့ပေးလိုက်လို့ရှိရင်အွန်လိုင်းတိုင်းပဲလာကြပေါ့နော်အဲလိုမျိုး
တချိန်ထဲမှာပဲထိုင်းဝန်ကြီးချုပ်ဆရီတာတဗီဇင်ကလည်းထိုင်းနိုင်ငံတွင်မြန်မာနိုင်ငံသားတွေတရားမဝင်ဝင်ရောက်လာရင်အရေးယူသွားမယ်လို့သတိပေးထားတယ်လို့တရားဝင်ဝင်ရောက်လာတဲ့သူတွေကိုကြိုဆိုမယ်လို့ပြောဆိုတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာဖေဖော်ဝါရီလ19ရက်နေ့ကရေးသားဖော်ပြပါတယ်ထိုင်းနိုင်ငံဘက်ကနေမြန်မာနိုင်ငံကပြဋ္ဌာန်းလိုက်တဲ့စစ်မှုမထမ်းမနေရပြည်သူစစ်မှုထမ်းဥပဒေအရမြန်မာနိုင်ငံသားတွေသူတို့နိုင်ငံတွေကိုအရှိန်အဟုန်နဲ့ဝင်ရောက်လာမှာကိုစိုးရိမ်ပူပန်နေကြသလိုထိုင်းမြန်မာနယ်စပ်တစ်လျှောက်လုံခြုံရေးတိုးမြင့်တာနဲ့ဖမ်းဆီးမှုတွေပိုပြီးတော့ပြင်းထန်လာနိုင်တယ်လို့လည်းအမည်မဖော်လိုတဲ့နိုင်ငံရေးသုံးသပ်သူကအခုလိုသုံးသပ်ပါတယ
်ဖိနေရတဲ့ကြပေါက်ရှိမယ်အထူးသဖြင့်ဒီအောင်လန်းကနေပြီးတော့အများကြီးဝင်လာမှာသူတို့စိုးရိမ်နိုင်တယ်နော်နောက်ပြီးတော့ဒီအားရဲ့ရိုက်ခတ်မှုပေါ်မှာဟိုစကားဆောင်စံကြံလာမယ်အင်အားစုတွေတိုးလာပြီးတော့တိုးလာရင်သူတို့နေစားမှလည်းပုံပြီးမတည်ငြိမ်ဖြစ်မယ်လေအဲဒါကိုလေသူတို့စိုးရိမ်နိုင်တယ်စိုးရိမ်စိတ်ကတော့ဒီကဘောက်ရှိပုံပေါ်တယ်တရားမလို့လေတည်ဝင်လာကြပါသူတို့ပါလေဟလာကြောင်းဝင်လိုင်းလိုင်းတော့ရေးယူမယ်ဆိုတဲ့ဟာကိုလုံးသူကိုကြီးကိုကိုယ်နဲ့ထုတ်ပြောလာတာဆိုတော့နေစားမှပုံပြီးတော့ PPCD တင်းကြကြရေးယူလာတာမျိုးအဖက်ကရှိရှိနိုင်တယ်အဖက်ကလည်းပုံပြီးတော့အဆင်ပြေအောင်ပေါ့တည်ဝင်လာနိုင်အောင်ပုံပြီးတော့အဆင်ပြေအောင်လုပ်လာတာမျိုးရှိနိုင်တယ်
မြန်မာနိုင်ငံမှာစစ်မှုမထမ်းမနေရပြည်သူစစ်မှုထမ်းဥပဒေကိုဖေဖော်ဝါရီလ10ရက်နေ့မှာစစ်ကောင်စီကအသက်သွင်းလိုက်တဲ့နောက်မှာတော့လူငယ်လူရွယ်တော်တော်များများကအိနီးချင်းထိုင်းနိုင်ငံအပါအဝင်ပြည်ပနိုင်ငံတွေမှာအလုလုကင်မှုနောက်ကျောင်းတက်ရောက်ဖို့ပြင်ဆင်မှုတွေရှိလာခဲ့တာပါပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ကထိုင်းနိုင်ငံတန်ယုံကနေပြည်ဝင်ခွင့်ဗီဇာလျှောက်ထားမှုတွေပိုများလာတဲ့အတွက်ဗီဇာရဖို့လျှောက်ထားတဲ့သူတွေကိုကြိုတင်ရက်ချင်းရယူတဲ့တုံကင်တန်းစီစနစ်နဲ့တရက်ကိုလူ400အတွက်ပဲလက်ခံပေးမယ်ဆိုပြီးကန့်သတ်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ရက်ဆက်ဆိုသလိုဗီဇာရနိုင်မှုထိုင်းတန်ယုံရှေ့မှာတန်းစီတာတွေတော်တော်လေးများလာတာပါ။အဲ့ဒီအခြေအနေတွေပြီးတဲ့နောက်မှာတော့အခုလိုမျိုးအွန်လိုင်းကနေလျှောက်ထားနိုင်အောင်ထိုင်းတန်ယုံကစီစဉ်လိုက်တာဖြစ်ပါတယ်။အင်တာနက်ဆက်သွယ်မှုကန့်သတ်မှုတွေနောက်နည်းပညာပိုင်းအားနည်းမှုတွေရှိနေတဲ့မြန်မာပြည်အတွက်ဒီစနစ်ကတော့အခက်အခဲဖြစ်နိုင်တယ်လို့နည်းပညာတက်ကြွတဲ့သူတွေအတွက်ကတော့အတော်လေးကိုအဆင်ပြေတယ်လို့ယူဆတဲ့အကြောင်းထိုင်းဗီဇာလျှောက်ထားဖို့ပြင်ဆင်နေတဲ့ကိုချင်းကအခုလိုပြောပါတယ်
။ဒီမှာအင်တာနက်ကလည်းသူကဟိုတက်တစ်ချက်မတက်တစ်ချက်တွေကဒီနေ့ချင်းအင်မောများစွာဖြစ်တာပေါ့နော်။ကျွန်တော်တို့အလုပ်လုပ်တာတော့မှပဲဒီကျွန်တော်အလုပ်တွေကအင်တာနက်မရှိလို့မရဘူးလေ။အခုလောကကန်ရတာမှတော်တော်အခက်အခဲတွေတွေ့ရတော့ရှိတယ်။ဒါလေသူတို့တွေစမတတ်တဲ့လုပ်သားတွေလို့ပဲကျွန်တော်ယူဆပါတယ်။ကျွန်တော်အစီအမပြေအောင်ပေါ့နော်။တနက်ကနေဟိုဗီဇာယူခိုင်းနေဆိုကျွန်တော်အနေနဲ့ဆိုရင်ဒါကျွန်တော်ကတော့ဒီ technology friendly ဖြစ်တဲ့အတွက်ကြောင့်အခုဆိုရင်ဘာဖြစ်လဲဆိုရင်ဒီဗီဇာရောက်ဖို့ဆိုရင်နေတိုင်းတော့တိုးနေရတယ်။လူတွေကတိုင်းရအရှိကြီးပဲ။ချို့ဆိုချေနိုင်ပေါင်းများစွာဆောင်ပြီးတော့မှလုဆောင်ရတာဖြစ်တဲ့အတွက်ကြောင့်လူရဲ့ပြင်းနေတဲ့အချိန်လေးကုန်ပါတော့နော်။အဲအခုလို့ဒီ internet ကနေဒီစီရင်ပွားဖို့အဲလုဆောင်ဖို့ရမယ်ဆိုရင်တော့ဒါကျွန်တော်နားလေတူရဲ့ကုလီယူနေဆိုတော့ပို့ပြီးတော့မှဆက်ပြီးမျိုးလို့ဆိုပါတယ်
မြန်မာနိုင်ငံမှာစစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေပြဋ္ဌာန်းပြီးတဲ့နောက်ထိုင်းနိုင်ငံဘက်ကိုသွားရောက်ခွင့်ဗီဇာလျှောက်ထားတဲ့မြန်မာနိုင်ငံသားအရေးအတွက်တိတိသားသားတိုးလာတယ်လို့ထိုင်းဝန်ကြီးချုပ်ဆရီတာသဗစ်စင်ကပြောဆိုထားပါတယ်ရှင်။